မြန်မာနိုင်ငံဟာသတင်းသမားတွေကိုအကျဉ်းချတဲ့ဒုတိယအများဆုံးနိုင်ငံဖြစ်တယ်လို့ CPJ လို့ခေါ်တဲ့သတင်းသမားများကာကွယ်ရေးအဖွဲ့ကဇန်နဝါရီလ18ရက်နေ့ကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလာတာ3နှစ်ကြာလာတဲ့အချိန်မှာသတင်းလွတ်လပ်ခွင့်အခြေအနေတွေဘယ်လိုရှိနေပါသလဲဆိုတာကိုရန်ကုန်ကနေစူးစီးတင်ပြထားတာကိုမှတ်မှတ်တင်အောင်ပြောပြပေးပါမယ်။
2023ခုနှစ်အတွင်းသတင်းသမားအများဆုံးဖမ်းခံရတဲ့နိုင်ငံဟာတရုတ်ဖြစ်ပြီးမြန်မာကဒုတိယအများဆုံးဖြစ်တယ်လို့ CPJ ရဲ့အမှုဆောင်အရာရှိ Jody Ginsberg ကပြောပါတယ်။
In 2023 the top 5 jailers of journalists were China, Myanmar, Belarus, Russia and Vietnam.
2023ခုနှစ်အတွင်းသတင်းထောက်တွေကိုအများဆုံးဖမ်းဆီးခဲ့တဲ့၅နိုင်ငံဟာတရုတ်၊မြန်မာ၊ Belarus, Russia နဲ့ Vietnam တို့ဖြစ်ပါတယ်။ဒီနိုင်ငံတွေဟာကမ္ဘာမှာနှစ်အတော်ကြာကြာသတင်းသမားတွေအများဆုံးဖမ်းဆီးထိန်းသိမ်းထားတဲ့နိုင်ငံတွေဖြစ်ပါတယ်။ဒါဟာအာဏာရှင်အစိုးရတွေအနေနဲ့သတင်းသမားတွေရဲ့အသံတွေတိတ်သွားအောင်ဥပဒေကိုအလွဲသုံးစားလုပ်ရဲဆိုတာကိုပြသလိုက်ကြလဲဖြစ်ပါတယ်
။ကမ္ဘာတစ်ဝှမ်းမှာပြီးခဲ့တဲ့ဒီဇင်ဘာ31ရက်နေ့သတင်းသမား320ဖမ်းဆီးခံထားရပြီးဒီထဲမှာတရုတ်နိုင်ငံက44ယောက်မြန်မာက43ယောက်ရှိပြီးတော့သူတို့နောက်မှာ Belarus နိုင်ငံက28ယောက်နဲ့တတိယအများဆုံးဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါပြင်မြန်မာနဲ့ Belarus နိုင်ငံတွေမှာ2020ခုနှစ်ကနေစတင်ပြီးသတင်းသမားတွေကိုတိတိတတ်တာဖိနှိပ်လာခဲ့တယ်လို့လည်း CPJ ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်တလုံးမြန်မာနိုင်ငံသတင်းလွတ်လပ်ခွင့်ဟာအတော်ကလေးစူးစူးဝါးဝါကျဆင်းနေတယ်လို့လွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီရဲ့အတွင်းရေးမှူးဦးတိုးစောလက်ကအခုလိုပြောပါတယ
်အခုအချိန်ကတော့သတင်းသမားတွေအတွက်တော်တော်လေးကိုအဆိုးအဝါဆုံးအချိန်ပဲကြာအဲ့မှာမမြင်ရတဲ့စီးရှိတယ်မကြော်လာနဲ့ကြော်လာရင်တော့မင်းတို့ကဒီလိုအပြစ်ပေးခံမှုတွေပိုထိန်းချောက်တဲ့သတင်းသမားကိုသတင်းမလုတ်ရဲအောင်ထိန်းချောက်တဲ့ပုံစံမျိုးပို့ပြီးတော့ပေါက်နေပါတယ်သတင်းသမားတွေကိုဟိုအကြမ်းဖက်မှုတိုက်ခိုက်ရေးဥပဒေလိုမျိုးတိတိချာမြစ်ကြီးအပြစ်ပေးနိုင်တဲ့ဥပဒေနဲ့သတင်းမီဒီယာဥပဒေနဲ့မဆွဲဘဲနဲ့ခုလိုမျိုးလုပ်နေတာတော့သူတို့ပြန်တော့သတင်းသမားတွေကိုသတင်းမလိုက်ရအောင်သတင်းမရေးရအောင်စွန့်အောင်သာအောင်သမင်တကာလုပ်တယ်လို့ပဲယူဆပါရစေ။အချင်းဆိုရသည်ညသောအဖြစ်တော့ဒီလူလူတွေရောတိုင်းရင်းသားတွေရောသူတို့အကြွမ်းမြင်တော့အကြောက်တရားနဲ့ဒီအောင်မလုပ်ဖို့ကြီးကြီးကျယ်ကျယ်အပြစ်ပေးတတ်တယ်။press freedom index ကိုအစီအမံစေတော့ကျွန်တော်တို့ကအခုကနိုင်ငံတရားနဲ့စစ်စစ်မှာ153နေရာကိုရောက်နေတယ်2020ကကျွန်တော်တို့139ပြားတိုင်းကတော့မြင့်ပြီးတယ်တိုင်းက140အဲ့တော့အဲ့ဒါတွေကိုကြည့်မှဆိုရင်တော့ဟိုတော်တော်ကြမြန်မာပြည်ရဲ့သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေကတော်တော်အဆိုးအဝါဆုံးအခြေအနေရောက်နေတယ်လို့ပြောပြရနေတယ်ခင
်ဗျမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့အချိန်ကစလို့ဖိနှိပ်မှုတွေအတော်ကလေးတိုးလာတာမို့သတင်းသမားတွေရက်တည်နိုင်ဖို့တော်တော်လေးခက်ခဲလာနေတာမှသတင်းဌာနတွေနဲ့သတင်းသမားအများစုကိုစစ်ကောင်စီဘက်ကပြစ်မှတ်ထားဖမ်းဆီးတာခံနေရတယ်လို့အမည်မဖော်လိုတဲ့သတင်းသမားတူကအခုလိုဝေဖန်ပြောဆိုပါတယ
်။သတင်းသမားဖမ်းခံရတဲ့ရေတွက်က50 60တခါလေ90နောက်ကတော့3နှစ်ဆက်တက်လောက်ရှိနေပြီ။ဆိုတော့ဒီကြားထဲမှာမြင်းချင်းချမ်းသာကွင်းတို့ဘာလို့မှလွတ်တယ်ဆိုတော့ကတယောက်၊နှစ်ယောက်၊သုံးယောက်ဒါပေမဲ့ကြံဖမ်းတဲ့ဟာလည်းလာနိုင်တော့မဟုတ်ပေမဲ့တစ်နှစ်လုံးမှကြည့်လိုက်အနည်းဆုံး9ယောက်9ယောက်ဟိုတစ်ခါလေ10ယောက်လောက်ရှိတော့ဗျာဒီတင်းသမားကျင်းဆောင်လေးမှာတင်းတော့ရေအတွက်က30 40ကိုတော့မရောက်တော့ဘူးဒီ50အထက်မှာ50 60လောက်မှရှိနေဒါ3နှစ်ရှိနေပြီဆိုတော့စင်ရင်ထဲမှာကိန်းကနန်ရဒါဟိုပေါ်လွင်နေတာပါဟိုတရုတ်နိုင်ငံတော့ဟိုလူကြီးရောအချိုးစားရောတင်းသမားရေတော့ဒီနိုင်ငံအရွယ်စားလူကြီးရေခနဲ့တော့ဆိုသူအဖြစ်ဆုံးမှရှိတယ်ဒါပေမဲ့မြန်မာနိုင်ငံလူနိုင်ငံတင်းသမားချီလာတောင်းကနေလောက်ရှိတဲ့နိုင်ငံမှာအခုလို50 60လောက်တောင်းနေရောက်နေဆိုရင်တော့ပုံပြီးတော့ဟိုဆိုးရွားတဲ့သဘောလို့ကျွန်တော်တော့မြင်ပါတယ
်။ပြီးခဲ့နှစ်မီလာတုန်းကလည်းဓပုံသတင်းတောက်ကိုဆိုင်စော်ထိုက်ကိုရခိုင်ပြည်နယ်ဆိုက်ကလုန်းမုန်တိုင်းမူခါနောက်ဆက်တွဲသတင်းများဖော်ပြမှုနဲ့စစ်ကောင်စီကထောင်တန်းအနှစ်20ချမှတ်ခဲ့ပြီးတော့ဒါဟာအာဏာသိမ်းပြီးတဲ့နောက်ပိုင်းသတင်းတောက်တူကိုနှစ်အရှည်ကြာဆုံးထောင်တန်းချမှတ်တာဖြစ်တယ်လို့ CPG ကထောက်ပြထားပါတယ်။အဲ့နောက်ပိုင်းမှာလေ Delta သတင်းဌာနနဲ့ရခိုင်သတင်းဌာနတခုဖြစ်တဲ့ Development Media Group DMG သတင်းဌာနတို့ကသတင်းသမားတွေကိုသတင်းရေးသားလို့ဆိုပြီးတော့စစ်ကောင်စီကစစ်တိုက်ဖမ်းဆီးခဲ့ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီ10ရက်တုန်းကစုရမှတ်တမ်းရုပ်ရှင် Director Shin Dewi ကိုအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှားနှစ်ခုနဲ့စစ်ခုံရုံးကထောင်ဒဏ်တသက်တကျွန်းချခဲ့ပါတယ်။ပြစ်တဲ့အခြေဆိုင်နေစည်းမချားသတင်းသမားများအဖွဲ့ RSF ရဲ့နှစ်ပတ်လည်သတင်းလွတ်လပ်ခွင့်အညွှန်းကြေးအရာဆိုရင်စစ်ကောင်စီအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အခြေအနေတွေကြာဆင်းနေပြီးကမ္ဘာတစ်လွှားနိုင်ငံပေါင်း180အနက်သတင်းလွတ်လပ်ခွင့်အဆင့် 183 နေရာမှာရှိတဲ့အကြောင်းထုတ်ပြန်ထားပါတယ်။ဆီယနာတင်ထားတဲ့မြန်မာနိုင်ငံမှာ သတင်းမီဒီယာလုပ်ငန်းဟာအနေကြီးမားတဲ့လုပ်ငန်းဖြစ်လာနေပြီးဖန်ဆီးထောင်ချတာနဲ့နှင်းပတ်နှိပ်ဆက်တက်ဖြတ်ခံရတဲ့အထိကြုံနေရတယ်လို့လည်းဖော်ပြထားပါတယ်။ကမ္ဘာမှာတရုတ်နိုင်ငံပြီးရင်သတင်းသမားတွေဒုတိယအများဆုံးဖန်ဆီးထောင်ချခံထားရတဲ့မြန်မာနိုင်ငံမှာဖန်ဆီးထိန်းသိမ်းခံထားရတဲ့သတင်းသမားအရေအတွက်အယောက်90ကျော်ရှိနေပါတယ်ရှင်။